အခုဆက်ပြီးသိပ္ပံနဲ့ဉာဏ်ကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မဆင်းရဲတော့ဒီကတော့မြေကပါကနေမိုင်းမြားကျော်အကွာမှာရှိတဲ့အတူတူဆိုင်ရန်အာဇာတာစခန်းမှာလူသားတွေနေထိုင်တာအနှစ်20ပြည့်တဲ့2020မှာအမေရိကန်ရွေးကောက်ပွဲအတွက်အာဂါတာရင်းကနေမဲပြီးတဲ့အကြောင်းကိုပြောပြပေးပါပါ။2020ရွေးကောက်ပွဲမှာမဲယုံတွေမှာမဲပြီးကြသလိုကြိုတင်နည်းကိုလည်းဆရိုက်ကဖြစ်စေကြိုတင်နည်းပြည့်တဲ့ဌာနတွေမှာဖြစ်စေပုံစံမျိုးစုံနဲ့မဲပြီးကြတဲ့အထက်အမေရိကန်အာဂါတာရင်းမှုကိတ်ရူဘင်စ်တယောက်ကတော့အာဂါတာရဲကလည်းမဲပြီးခဲ့တာဖြစ်ပါတယ်။ကဘာကလည်းမိုင်းမြားကျောက်အကွာမှာရှိတဲ့ကဘာပတ်လမ်းကြောင်းထဲမှာတနအီကိုမိုင်းတောင်း 9,500 နှုန်းနဲ့ပတ်နေတဲ့အတိအကျဆိုင်ရာအာဂါတာစခန်းထဲကလည်းမဲပြီးခဲ့တာပါ။သူဘယ်လိုမဲပြီးခဲ့ပါသလဲ
။ That I'm technically overseas where we are far away.
မဲပြီးဖို့ကစီးပွားစီးသွားနေတဲ့အမေရိကန်နိုင်ငံသားတွေဖြစ်ရတဲ့လျှောက်လွှာပုံစံထဲမှာဖြစ်ပြီးလျှောက်ရပါတယ်။ပြပရောက်အမေရိကန်နိုင်ငံသားဆိုတဲ့သတ်မှတ်ချက်နဲ့တကယ်ကြိုက်မကြိုက်တော့ကျမလည်းမသိပါဘူးတကယ်တော့ကျမတို့ကကဘာပတ်လမ်းကြောင်းထဲမှာရှိနေတာပါအမေရိကန်နိုင်ငံထဲမှာတော့မဟုတ်ဘူးအဝေးမှာတော့ရောက်နေတာပါပဲဒါကြောင့်အဲ့ဒီပုံစံထဲမှာဖြည့်လိုက်ပါတယ်လို့ပြောသွားတာပါအခုလိုအာဂါတာထဲမှာမဲပြီးတာဟာစိတ်အတွက်ပထမဆုံးချိန်တော့မဟုတ်ပါဘူး2016ရွေးကောက်ပွဲတုန်းကလည်းအခုလိုပဲအာဂါတာထဲကလည်းမဲပြီးကြတာပါအဲ့ဒီတုန်းကတော့ဆူဇန်လီလာရဲ့ခြေစံအမှတ် 48-49 မှာအဖွဲ့ဝင်တဦးအနေနဲ့အာဂါတာရဲကိုတွားရောက်ခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်တော်စုမှာအာဂါတာအရင်မှုတွေမဲပေးခွင့်ကို1998ခုနှစ်မှာတိုက်ဆက်စီနယ်ကနေတင်ဝင်ပြဋ္ဌာန်းပေးခဲ့တာဖြစ်ပါတယ်။တိုက်ဆက်စီနယ်ရွေးကောက်ပွဲဆိုင်ရာဥပဒေအရမဲပေးခွင့်ရှိသူတဦးဟာကြိုတင်မဲပေးခွင့်ရှိတဲ့ကာလမှာဖြစ်စေရွေးကောက်ပွဲနေ့မှာဖြစ်စေအာဂါတာရဲကိုရောက်နေမယ်ဆိုရင်မဲပေးခွင့်ပြုထားတာဖြစ်ပါတယ်။ဒီဥပဒေကို Texas ပြည်နယ်မှာပြဋ္ဌာန်းရတဲ့အကြောင်းရင်းတစ်ခုကတော့အဲ့ဒီမှာ NASA ရဲ့ Johnson Space Center အာဂါတာစခန်းရှိပြီးအာဂါတာရင်မှုအများစုကအဲ့ဒီပြည်နယ်မြို့တော် Houston မှာနေကြတာကြောင့်ဖြစ်ပါတယ်။ရင်မှုတူဟာအာဂါတာရဲ့မတော်ခင်သူဟာရွေးကောက်ပွဲနေ့မှာအာဂါတာရဲ့သူရောက်နေတယ်ဆိုတော့ကြိုးပြီးအကြောင်းကြားပါတယ်။အာဂါတာရဲ့ကိုရောက်နေတဲ့ရင်မှုတွေမဲပေးတဲ့အခါonline ကနေပေးရတဲ့ electronic mail business ကိုသုံးရပါတယ်
we actually get the ballot is encrypted to us
ကျမတို့ရရဲ့ mail များကစီးပွားကုန်နဲ့ပို့လိုက်တာပါအဲ့ဒီ mail များကိုကျမတို့နေတဲ့ county က CAC ကိုပြန်ပြီးပို့ပေးတဲ့အခါသူတို့က mail ဆင်းတဲ့မှာထည့်ပြီးရေးသွက်ပါတယ်လို့ပြောသွားတာပါရွေးကောက်ပွဲမကျင်းပခင်မှာ Johnson Agatha Second JSC မြေပြင်ထိန်းချုပ်ရေးစခန်းကနေ Agatha ရင်မှုစီကိုစီဝဲကုတ်နဲ့ online mail တွေကို uplink နဲ့ပို့ပေးသလို mail ပေးတဲ့ရင်းမှုကလည်းသူ့ရဲ့ mail ကို downlink နဲ့ county ကိုပြန်ပြီးပို့ပေးရတာဖြစ်ပါတယ်။ပထမဆုံးအာဂါတာရဲကလည်း mail ပေးခဲ့သူကတော့1998ခုနှစ်က Russian Agatha Second မြန်မာရောက်နေတဲ့ NASA က American Agatha ရင်းမှု David Wolf ဖြစ်ပါတယ်။အာဂါတာရင်းမှုတွေအတွက်သူ့ရဲ့အာဂါတာခြေစံတွေဟာ6လလောက်ထိကြာမြင့်တတ်တာဖြစ်ပြီးအခုလိုအဝေးရောက်မဲပေးခွင့်ရတာကိုဂုဏ်ယူတယ်လို့ Kate ကပြောပါတယ
် This is an honor for us. We also
think
that
မဲပေးခွင့်ရတာဟာကျမတို့အတွက်တကယ်ကိုဂုဏ်ယူစရာပါမဲပေးတာဟာကျမတို့လုပ်ရမယ့်တာဝန်တစ်ခုလို့ထင်ပါတယ်ဒီလိုဂုဏ်ယူသလိုဒါဟာနိုင်ငံသားပြည်ရဲ့တာဝန်လို့လည်းထင်ပါတယ်ဒါကြောင့်အာဂါတာရင်းကလည်းမဲပေးခွင့်ရတာဟာစိတ်ကိုကံကောင်းတယ်လို့ခံစားရပါတယ်လို့ပြောသွားတာပါ2020ရွေးကောက်ပွဲမဲပေးဖို့အတွက်အကြီးကြီးဆိုင်ရာအာဂါတာစခန်းတွေကအာဂါတာရင်းမှုတွေနေတဲ့နေရာကအခန်းတစ်ခုရှိမှာ ISS မဲယုံလို့စာတမ်းကတ်ထားတာပါ။ကိန့်ဟာအဲ့ဒီမဲယုံကနေမဲပေးခဲ့တာဖြစ်ပါတယ်။မဲဆင်းတဲ့မှာတော့သူ့မဲပေးတဲ့လေဆာကို Low Earth Orbit ကဘာပတ်လမ်းလို့မှတ်တမ်းတင်ပါတယ်။သူ့မဲပေးပြီးတဲ့နောက်တနေ့မှာပဲ NASA အာဂါတာရင်းမှုများအကောင့်ကနေအာဂါတာရင်းမှု Kate Rubins မဲပေးခဲ့တာသိရလို့စိတ်ဝမ်းသာကြောင်းလဲသူဟာမဲပေးဖို့အကြာကြီးတန်းစီကြမလို့ဘူးလို့ Twitter မှာရေးပါတယ်။အပြည့်ပြည့်ဆိုင်ရာအာဂါတာစခန်းမှာလူသားတွေနေထိုင်ပြီးသူတေသနာလုပ်နေတာအနှစ်20ရှိပါပြီ။အနှစ်20အထိမ့်မှတ်နေမှာအပြည့်ပြည့်ဆိုင်ရာအာဂါတာစခန်းမှာ Kate နဲ့အတူရှိနေသူတွေကတော့ Russian နိုင်ငံသားတွေဖြစ်တဲ့ Sergey Grazikov နဲ့ Sergey Kachavskot တို့ဖြစ်ပါတယ်။သူတို့ကို October 31ရက်နေ့မှာမြေပြင်ထိန်းချုပ်ရေးစခန်းကနေဆက်သွယ်မေးမြန်းတဲ့အခါSaji Ranjikov ka agulo nout set saka pyo ba de.
Yes, we are very happy to be on station in this great event.
Agatha sakhan jin na se di a thaim ma ma chinaw lu di ma yauk ni la taik pyo ya kaum ma de. နိုင်ငံတကာကအဖွဲ့တွေလည်းကျွန်တော်တို့နဲ့အတူပျော်ရွှင်ကြမယ်လို့ထင်ပါတယ
်။အပြည့်ပြည့်ဆိုင်အောက်တတ်စခန်းကိုတက္ကသိုလ်2000နိုဝင်ဘာ2ရက်နေ့မှာ NASA ရဲ့ Exposition 1စုစမ်းခင်းစဉ်အမှတ်တင်တဲ့လူသားတွေတောရောက်ခဲ့တာဖြစ်ပြီးအခုအနည်း20တိတဲ့အထိဆက်ပြီးသုတေသနလုပ်နေကြတာပါ။American Agatha Yemu Cape နဲ့ Russia Agatha Yemu Razi Cup တို့ကတော့စူဇန်ရဲ့ခေတ်စဉ်အမှတ်64နဲ့တွားရောက်နေသူတွေပါ။ Cape ဟာအနုဇီဝဗေဒပညာရှင်တစ်ဦးပါ။
I'm always about the science and the experiments.
ခုခေတ်စဉ်တည်းမှာသိပ္ပံဆိုင်ရာသုတေသနတွေအများကြီးလုပ်ဖို့ရှိပါလေ။အခုလုံးမဲ့သုတေသနတွေမှာ Agatha ထဲမှာရှိတဲ့တက်ရှိ Cell Classy ကိုဘယ်လိုကြီးထွားလာလဲဆိုတော့ကိုလေ့လာဖို့ဆက်ပြီးလုပ်နေပါလေ။အခုနှလုံးမှာရှိတဲ့ Cell တွေဘလို့ချီးထွားလာတယ်ဆိုတော့ကိုလေ့လာနေတယ်လို့ပြောတော့တာပါဟုတ်ပါတယ်အာဂါတာဆက်ချမ်းမှာကဘာပေါ်မှာလို့ဆိုင်ငယ်မများတဲ့အတွက်အခုလို့ cell တွေရဲ့တိဆောက်ပုံကိုလေ့လာဖို့အဆင်ပြေနေတာပါသူဟာ microbial လို့ခေါ်တဲ့ bacteria လို့အနုကြည့်မှန်ကြောင်းနဲ့ချိန်မှမြင်ရတဲ့သက်ရှိတွေနဲ့ပတ်သက်ပြီးစူးစမ်းလေ့လာမှုအများပြားလုပ်ဖို့ရှိတယ်လို့ပြောပါတယ
် I'm looking forward to a lot of the microbial experiments
ဒီသက်ရှိကတော့ဒီအမျိုးသားကိုသိအောင်ကျွန်မတကယ်လေ့လာချင်ပါတယ်အခုဆိုကျမတို့ဒီအာဂါတာဆက်ချမ်းမှာသူတေသနာလုပ်နေတာအနှစ်20ရှိပါပြီ။ဒီကောင်လေးတွေဟာလည်းကျမတို့နဲ့အတူရှိနေတာမို့ဒီနေရာမှာသူတို့အုပ်စုတွေတဲကဘယ်သူတွေရှိနေလဲ၊ဘယ်မှာနေကြလဲ၊အချိန်ကြာလာတာနဲ့အညာသူတို့ဘယ်လိုပြောင်းလဲသွားလဲဆိုတာတွေကိုသိအောင်လုပ်ဖို့အတွက်ကျမသိစိတ်ဝင်စားပါတယ်လို့ပြောပါတယ်။အတိပ္ပစံအာဂါတာဆက်ချမ်းမှာလူသားတွေအခြေချသူတေသနာလုပ်နိုင်တယ်။အနှစ်20ပြည့်နေမှာအထိမ့်မှညာသာစားပွဲလေးကျင်းပမှာဖြစ်တယ်လို့သိပ္ပံဆိုင်ရာစူးစမ်းမှုတွေလည်းဆက်ပြီးလုပ်မယ်လို့သူကပြောပါတယ်။ Stanford တက္ကသိုလ်ကပါရဂူဘွဲ့ရထားတဲ့ကိစ္စဟာအာဂါတရင်မှုတူဖြစ်တယ်လို့ဇီဝဗေဒဆိုင်ရာသူတေသနာလုပ်ငန်းရာပေါင်းများစွာမှာပါဝင်ဆောင်ရွက်ခဲ့သူတူလည်းဖြစ်ပါတယ်ဆိုတော့ကိုတင်ပြရင်းဒီသတင်းပတ်သက်သိပ္ပံရဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။ဘာလို့ပါမှာပြန်ပြီးဆက်နေပါ